အင်တာနက်ပေါ်မှာပထမဆုံးအကြိမ်ကျင်းပပြုလုပ်တဲ့ကမ္ဘာစစ်တူရင်အဖွဲ့ချုပ်ရဲ့၄၄ကျင်းရောက်အိုလံပစ်ပြိုင်ပွဲရဲ့အခြေခံအဆင့်ပွဲစဉ်ဒီမှာမြန်မာအသင်းကသုံးရက်ဆက်တိုက်အနိုင်ရနေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်တော်ကတော့စောထပ်ပါ။ကိုဗစ်-19ကာယောဂါကြောင့်အွန်လိုင်းပေါ်ကနေကျင်းပရရဲ့ကမ္ဘာစစ်တူရင်အိုလံပစ်ပြိုင်ပွဲမှာအခြေခံအဆင့်
ဘေးစ်ဒီဗီရှင်ပွဲစဉ်တွေရှင်းပြရမှာမြန်မာအသင်းကသုံးရက်ဆက်တိုက်ရှုံးပွဲမရှိရကြောင်းအုပ်စုရဲမှထိတ်ဆုံးနေရာမှာရှိနေပါတယ်။ပုံမှန်ပြိုင်ပွဲတွေကနေမိပညာပြောင်းသုံးပြီးရှင်းပြရလို့အထက်ခဲရွေးရှိပြီမယ်။အောင်မြင်မှုရအောင်ကြိုးစားနိုင်ခဲ့ကြောင်းပရမဆုံးအကြိမ်နိုင်ငံကိုစားပြုရှင်ပြိုင်ခွင့်ရခဲ့တဲ့ကိုဟန်မင်းဆိုကပြောပါတယ်။
2023ကမ္ဘာစစ်တူရင်အိုလံပစ်ပြိုင်ပွဲကိုနိုင်ငံပေါင်း165ခုကစားပြုအသင်းတွေကဇူလိုင်22ရက်ကစပြီးအုပ်စုပွဲစဉ်ဒီမှာပါဝင်ရှင်ပြိုင်နေကြတာပါ။ဘေးစ်ဒီဗီရှင်အုပ်စုပွဲ3ရက်လုံးပြီးထားရဲ့စကားမနစ်အချိန်အတွင်းကြိုးစားခဲ့ရကြောင်းမြန်မာအသင်းသားနောက်တဦးဖြစ်တဲ့မတ်မေစုလွင်ကပြောပါတယ်။
အားရပြန်ကိုရအိမ်မှာတခါလေးလေ့ကျင့်တယ်ခါလေးဖုန်းနဲ့လေ့ကျင့်တယ်ဘုတ်ကင်ပြောတယ်လေ့ကျင့်တယ်ဒီအပြင်မှာတကားအနေနဲ့နည်းနည်းလေးကြွားတယ်ကွန်ပျူတာနဲ့ကွန်ပျူတာမောစ်တွေပါနေတဲ့အကြောင်းအနည်းငယ်တော်တော်လေးလေးရှိမှသူကရတာအချိန်ရလေးရှိသေးတာဟုတ်သက်ဆိုင်ရာနိုင်ငံတွေလိုက်ကိုစားပြုအသင်းတပင်းစီမှာဝိုင်းကစားသမားနှစ်ယောက်အမျိုးသမီးနှစ်ယောက်အသက်20အောက်တယောက်ပြီးတော့မျိုးဆက
ဥက္ကဋ္ဌလည်းဖြစ်တဲ့ဥဒ္ဒဆံကတော့မကြသေးခင်နှစ်တည်းကစလို့ပြင်ဆင်မှုတွေရှိနေတဲ့အကြောင်းအခုလိုပြောပြပါတယ်
။ဒီပြည့်တဲ့သူတရ97မလာရဲ့တိတ်ကကွန်ဒီဖွေတာပါ။တိတ်ကကွန်ဒီကြောင့်လို့ကျိမဲအဲ့ဒါကိုကြည့်ပါတယ်ဖြစ်ပါတယ်။နော်။လက်ရှိကျိမဲဝင်ရတော့တော်တော်လေးလေးရကောင်းပါလေ။
ဘေးစဒီဗီရှင်မှာရလက်ကောင်းတဲ့မြန်မာအသင်းအပါဝင်စစ်နှစ်သင်းဟာနောက်တဆင့်ဒီဗီရှင်4မှာတခြားအသင်းတွေနဲ့ထပ်မံရှင်ပြန်ရမှာဖြစ်ပါတယ်။စစ်တူရင်အိုလံပစ်ပြိုင်ပွဲနောက်ဆုံးအကြိမ်ကျင်းပခဲ့ပြီးတဲ့2018ခုနှစ်မှာတော့တရုတ်၊အမေရိကန်၊ရုရှား၊ပိုလန်၊အင်္ဂလန်၊အိန္ဒိယ၊ဗီယက်နမ်၊အာမေးနီးယား၊ပြင်သစ်နဲ့ယူကရိန်းစတဲ့နိုင်ငံပေါင်း10နိုင်ငံကအဆင့်လိုက်အနိုင်ရရှိခဲ့တာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်သက်ပါ။ရန်ကုန်ကနေပြပို့ထားတာပါ။